Welcome to the Voice of America in Burmese.
Mingla nan nakhi makhnya UA American tanga ni ne 69 khu ni Ogula 29 ye ingani mena phe season ni ko American Piraw su myo Washington DC ka ni tai yai thau lwin pe ni bare. Line meter 32 40 49 ko ni phan yu na se nai ya dilo VOA ye Facebook samay na phit de VOA Burmese News ma le achein ne tabin ni thau lwin pe ni bare khnya.ကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီးပါမယ်
ကျွန်မဆုမြတ်ပါပါရှင်ဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းမှာမြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ missile dome တစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာတွေကိုကျခဲ့ပါတယ်အမေရိကန်မှာရေဘေးခံနေကြရတဲ့ Texas နဲ့ Louisiana ပြည်နယ်တွေမှာကူညီကယ်ဆယ်ရေးတွေအများဆုံးရရှိအောင်လုပ်သွားမယ်လို့သမ္မတ Trump ကပြောကြားခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင
် Okay ကောင်းပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေကြားကြရမယ့်အထက်မှာဆိုရင်တော့
So the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine
State. ဒါကကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့တင်ပြပေးမဲ့သတင်းလောကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့မောင်တော်ဒေတာရဲ့အခြေအနေအကြောင်းနောက်ပြီးတော့မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ထိုင်းမြန်မာနယ်စပ်မှာလည်းလုံခြုံရေးတင်းကြပ်မှုတွေပြုလုပ်ထားတဲ့အခြေအနေတွေဟာဗေးဟာရီကိန်းလီမိုနိုင်အပြင်းထန်ခံရတဲ့အမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ကနောက်ဆုံးအခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းမှာမြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ missile dome တစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာထဲကိုကျခဲ့တယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဘလို့ဒုံးပြန်အမျိုးအစားတွေပြစ်လိုက်တယ်လဲဆိုတာခုလောလောဆယ်အတိအကျမသိရသေးပါဘူး။တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကတော့မြောက်ကိုရီးယားမြို့တော်ပျုံယမ်းမြို့နားကပြစ်လွတ်လိုက်တာလို့ပြောပါတယ်။ဒုံးပြန်ပြစ်လွတ်တယ်ဆိုတာသိချိန်မှာပဲဂျပန်နိုင်ငံမြောက်ပိုင်းမှာအချက်ပေးသံတွေနဲ့တတိပေးခဲ့ပြီးတိုဟိုကီယူဒေတာကပြည်သူတွေကိုလည်းတက်ရောက်မှုတွေရှိလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့တတိပေးခဲ့ပါတယ်။ဒါပေမဲ့ဒုံးပြန်ဟာဂျပန်နိုင်ငံကိုကျော်ပြီးတော့ပြစ်လွတ်လိုက်တဲ့နေရာကနေဒီကီလိုမီတာ1180လောက်အဝေး Pacific သမုဒ္ဒရာထဲကိုကျခဲ့တယ်လို့ဂျပန်မြို့တော်ကစစ်တပ်တာဝန်ရှိသူတွေကနောက်ပိုင်းမှာပြောကြားခဲ့ပါတယ်။အခုလိုမြောက်ကိုရီးယားကဒုံးပြန်ပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအရေးပေါ်အစည်းအဝေးကိုခေါ်ယူခဲ့ပါတယ်ဂျပန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဝါရှင်တန်မြို့တော်ကအမေရိကန်အမျိုးသားလုံခြုံရေးကောင်စီကတာဝန်ရှိသူတယောက်ကတော့ဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့မြောက်ကိုရီးယားရဲ့ missile dome တွေနဲ့ပတ်သက်လို့ Pacific သမုဒ္ဒရာဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနချုပ်ကသတင်းချက်လက်အတိအကျနဲ့ညွှန်ကြားချက်တွေကိုစောင့်နေတယ်လို့ပြောပါတယ်1998ခုနှစ်တုန်းကလည်းမြောက်ကိုရီးယားရဲ့ missile dome တစ်ခုဂျပန်နိုင်ငံကိုဖျက်ချော်သွားခဲ့မှုပါတယ်။အင်္ဂါနေ့မနေ့6နိုင်ထိုးကန်နီးမှာမြောက်ကိုရီးယားဘက်ကနေဂျပန်ပင်လယ်ဘက်ကိုဥတီပြီးတော့ missile dome ပြစ်လွတ်ခဲ့တယ်လို့ဂျပန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါရရှင်
။ Hurricane Mountain Harvey တိုက်ခတ်ခဲ့လို့ရေဘေးဒုက္ခတွေတွေ့ကြုံနေရတဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုအစွမ်းကုန်ကူညီသွားမယ်လို့အမေရိကန်သမ္မတ Donald Trump ကပြောလိုက်ပါတယ်။ရေဘေးဒဏ်ခံနေကြတဲ့နေရာတွေကပြည်သူတွေအနေနဲ့တန့်ရှင်းရေးနဲ့ပြန်လည်ထူထောင်ရေးအတွက်လိုအပ်နေတဲ့ရန်ပုံငွေတွေလွှတ်တော်ကနေအမြန်ဆုံးရနိုင်ဖို့မျှော်လင့်ထားကြဖို့လေသမ္မတ Trump ကမနေ့ကအင်ဗီရိုတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့တာပါ Texas ပြည်နယ်အရှေ့တောင်ပိုင်းကို American သမ္မတ Donald Trump ဒီကနေ့သွားဖို့ရှိနေပါတယ်လာမယ့်စနေနေ့ကျရင်လည်း Louisiana နဲ့ Texas ပြည်နယ်တွေကိုသမ္မတ Trump နောက်တစ်ချိန်သွားမယ့်သဘောရှိပြီးအဲ့ဒီဒေသကရေဘေးဒုက္ခသည်တွေကူညီမှုတွေလိုသလောက်ရမရသွားကြည့်မယ်သဘောပါ Texas နဲ့ Louisiana ပြည်နယ်ကခရိုင်18ခုကိုသဘာဝဘေးအန္တရာယ်ကျရောက်နေတဲ့နေရာတွေအဖြစ်သမ္မတ Trump ကကြေညာထားပြီးတော့ဗဟိုအစိုးရရဲ့အကူအညီတွေပေးသွားဖို့လဲအမိန့်ထုတ်ပြန်ထားပါတယ်အမေရိကန်ဗဟိုအစိုးရရဲ့ရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်း 8,000 အဲ့ဒီရေးပေးသင့်ဒေတာမှာလောလောဆယ်ရှိနေတယ်လို့လဲသမ္မတ Trump ကပြောပါတယ် Texas ပြည်နယ်အုပ်ချုပ်ရေးမှူးကတော့သူ့ပြည်နယ်အတွင်းက54ခရိုင်ကိုသဘာဝဘေးအန္တရာယ်ကျရောက်တဲ့နေရာတွေအဖြစ်ကြေညာထားပြီးပြည်내ရဲ့အကူအညီတွေလည်းအဲ့ဒီမှာပေးဖို့ညွှန်ကြားထားပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ရာထူးကနေနှုတ်ထွက်နိုင်တယ်ဆိုတဲ့ comment ချက်တွေထွက်ပေါ်နေချိန်မှာပဲ Mr. Tillerson ဟာသမ္မတ Donald Trump, ဒုသမ္မတ Mike Pence တို့နဲ့တင်းတင်းလာနေတော့ကနေလေစားအတူစားခဲ့ပါတယ်။အဲ့ဒီနောက်မှာဒုသမ္မတ Pence ဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Nikki Haley နဲ့တွေ့ဆုံခဲ့ပါတယ်။ အဲ့လိုထူးခြားတဲ့တွေးဆမှုတွေကြောင့် Mr. Tillerson ယာရုကနေထွက်သွားရင် Miss Haley ကိုသူ့အစားအမေရိကန်နိုင်ငံသားရဲ့တာဝန်ပေးနိုင်တယ်လို့အင်ဂျီရောအကဲခတ်တွေကသုံးသပ်ပြောဆိုနေကြပါတယ်။လူမျိုးရေးအသားရောင်ခွဲခြားမှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားအပေါ်တိတ်ပဝင်မကျတဲ့သဘောမျိုးနိုင်ငံသားရဲ့ဝန်ကြီး Tillerson ကဒီလအစောပိုင်းတုန်းကနိုင်ငံသားရဲ့ဌာနမှပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုထဲမှာအရေးအမွေပြောကြားခဲ့ပါတယ်။ဒီလာဇန်ပိုင်းက Virginia ပြည်နယ် Charlottesville မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့အကြမ်းဖက်ဆန္ဒပြမှုတွေအပေါ်သမ္မတ Trump ရဲ့ပြောဆိုတုံ့ပြန်မှုတွေနဲ့ပတ်သက်လို့အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ Mr. Tillerson ကို American သတင်းမီဒီယာတွေကမေးမြန်းကြတဲ့အခါမှာသူကသမ္မတ Trump ကိုဓာတ်ရိုက်ဝေဖန်တာမျိုးမပြောပေမဲ့ American ပြည်သူတွေထားတဲ့စံတန်ဘိုးတွေအတိုင်းလိုက်နာရမှာကသမ္မတရဲ့တာဝန်ဖြစ်တယ်လို့ပြောကြားခဲ့ပါတယ
်။ American သမ္မတ Donald Trump မကြသေးခင်တုန်းကကြေညာခဲ့တဲ့ Afghan နဲ့တောင်အာရှဆိုင်ရာမဟာဗျူဟာနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့ရည်တည်ချက်သဘောထားကခက်တင်းတင်းရှိနေပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိလာခဲ့တဲ့အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံဆက်ဆံရေးမှာထိတ်တက်ရင်ဆိုင်ကျင်တာမျိုးဒါမှမဟုတ်မိတ်ပြတ်ချင်တာမျိုးတော့မဟုတ်ဘူးလို့ပါကစ္စတန်ရရှိတွေကပြောပါတယ်ပြီးခဲ့တဲ့ပတ်တွင်းပြောကြားခဲ့တဲ့အမေရိကန်သမ္မတ Trump ရဲ့အာဖဂန်စစ်ပွဲဆိုင်ရာမင်းငွန်းထဲမှာပါကစ္စတန်ဟာအမေရိကန်တွေပါဝင်တက်ခတ်နေတဲ့အာဖဂန်စစ်ပွဲအတွင်းစူပူမှုတွေဖြစ်စေမဲ့ဒီကျန်းဖက်သမားတွေကိုခုံလုံွင့်ပေးတဲ့နိုင်ငံအဖြစ်ဆွဆွဲပြောဆိုခဲ့ပါတယ်။ပါကစ္စတန်ကောင်းဆောင်တွေကတော့16နှစ်ကြာအာဖဂန်စစ်ပွဲအတွင်းပါကစ္စတန်ဟာကြားကနေခံရတဲ့မြေစာပင်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ပါကစ္စတန်ကိုတင်းလာနေအလဲပတ်ရောက်လာမဲ့အစီအစဉ်ကိုပါကစ္စတန်ဘက်ကရွှေ့ဆိုင်းထားလိုက်ပြီးနိုင်ငံခြားပြည်လည်တဲ့ဆက်ဆံရေးအခြေအနေရှိလာတဲ့အထိဒီစီစဉ်ကိုဆိုင်ငံ့တယ်လို့ဆိုပါတယ်ဒီကိစ္စမတိုင်ခင်ပါကစ္စတန်နိုင်ငံသားရေးဝန်ကြီးခဝါဂျာအစီဖ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဝါရှင်တန်မှာလာရောက်တွေ့ဆုံမှုစီစဉ်ကိုလည်းပါကစ္စတန်ဘက်ကနေပြီးတော့ဖျက်ထားခဲ့တာ
ပါ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလုံခြုံစွာခိုလုံခွင့်ပေးဖို့အတွက်ကုလသမဂ္ဂအတွေ့မှုချုပ်အန်တိုနီယိုဂူတဲရက်စ်ကဘင်္ဂလားဒေ့ရှ်အနာပိုင်တွေကိုပန်ကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကလုံခြုံရေးဆောင်ရွက်မှုတွေအတွက်မှာအရသားတွေအသက်ခံနေရတယ်ဆိုတဲ့သတင်းတွေအပေါ်အတွေ့မှုချုပ်အနေနဲ့အင်ပတန်ဆိုးရိမ်နေလို့အတွေ့မှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူချဲရစ်ကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဩဂတ်စ်လ25ရက်နေ့တုန်းကလုံခြုံရေးကင်းစခန်းတွေအပေါ်တိုက်ခိုက်ခဲ့မှုတွေအပေါ်မှာလည်းကုလသမဂ္ဂအတွေ့မှုချုပ်ကပြစ်တင်ရှုံချခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်နေရတဲ့ပြဿနာအရေးအမြစ်ကိုဖြေရှင်းဖို့အရေးကြီးကြောင်းနဲ့လုံခြုံရေးအကာအကွယ်နဲ့အကူအညီထောက်ပံ့မှုလိုအပ်နေသူတွေကိုအကူအညီပေးဖို့အတွက်မြန်မာအစိုးရမှတာဝန်ရှိတယ်လို့လည်းကြေညာချက်ထဲမှာထပ်ပြီးတော့ပြောကြားထားပါတယ်။အတွင်းမှုဂျုံဟောင်းဒီကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာတွေကအကြံပြုချက်တွေကိုကုလသမဂ္ဂအတွင်းမှုဂျုံအနေနဲ့အပြည့်အဝထောက်ခံကြောင်းနဲ့ထိထိရောက်ရောက်အကောင့်ထဲပေါ်ဖို့လဲဒီကုလသမဂ္ဂအတွင်းမှုဂျုံရုံးရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။တခါဒီရန်ကုန်မြို့ဩစတြေးလျတန်ယုံကလည်းရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အကြမ်းဖက်မှုဟာရခိုင်ပြည်နယ်ရင်ဆိုင်နေရတဲ့လူအခွင့်အရေးဖွံ့ဖြိုးတိုးတက်ရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုပို့ပြီးတော့ဆိုးဝါးစေတယ်လို့ဩစတြေးလျတန်ယုံကပြောပါတယ်။ဒီတရားဥပဒေစိုးမိုးရေးကိုလေးစားဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။လူမှုအတိုင်းဝိုင်းအားလုံးကပြည်သူတွေအကာအကွယ်ရဖို့နဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာမျှတဖို့အရေးကြီးတယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအတက်နိုင်ဆုံးအကောင့်ထဲပေါ်ဆောင်ရွက်မယ်လို့မြန်မာအစိုးရပြောကြားခဲ့တဲ့အပေါ်မှာလည်းဩစတြေးလျနိုင်ငံအနေနဲ့ကြိုဆိုကြောင်းရန်ကုန်မြို့ဩစတြေးလျတပ်ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီအကြမ်းဖက်မှုတွေပြန်ဖြစ်နေတဲ့အပေါ်မှာအိန္ဒိယအစိုးရကလည်းစိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။တိုက်ခိုက်သူတွေကိုအပြင်းထန်ဆုံးရှုံချပြီးတော့ပြစ်မှုကျူးလွန်တိုက်ခိုက်သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့မျှော်လင့်ကြောင်းနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာအစိုးရအပေါ်အခိုင်အမာထောက်ခံကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ရှင်
။ဟိမဝန္တာအရှေ့ပိုင်းကတရုတ်နဲ့အိန္ဒိယနိုင်ငံကြားဆဲဆုနှစ်တည်းနဲ့ချီပြီးတော့ငင်းပွားနေတဲ့နေဆက်ပြဿနာရေးအဆုံးသတ်နိုင်မှုသဘောတူညီချက်တစ်ခုရထားပါပြီ။အိန္ဒိယနဲ့တရုတ်နိုင်ငံတန်တမာဆက်သွယ်မှုတွေကြောင့်သဘောတူညီမှုဆုံးဖြတ် ခဲ့တာလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒေါက်ကလမ်ဒေတာမှာတင်းမာနေတဲ့နေဆက်ငင်းပွားမှုကိုအဆုံးသတ်ဖို့သဘောတူညီခဲ့ပြီလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်လာမယ့်တစ်ပတ်အတွင်းတရုတ်နိုင်ငံမှာကျင်းပမဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံကခေါင်းဆောင်တွေတွေ့ဆုံကြမဲ့ BRICS ထိပ်သီးစည်းဝေးကိုတက်ရောက်ဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi တရုတ်နိုင်ငံကိုမသွားခင်အခုလိုနေဆက်ရေးရသဘောတူညီချက်ထွက်လာတာပါဒီခီးစဉ်မတိုင်ခင်နိုင်ငံခြားအဖြစ်ရှာနိုင်မှုဒီတော်တော်လေးစူးစမ်းခဲ့ကြပါတယ်ဟိမဝန္တာရှေ့ပိုင်းကဒီဒေါကလန်ကုန်းမြစ်မှာတရုတ်နဲ့ဘူတန်နိုင်ငံခြားနေဆက်ရေးအငင်းပွားခဲ့ကြတာဖြစ်ပြီးတော့တရုတ်နိုင်ငံကလမ်းဖောက်လုပ်ခဲ့တာကိုဘူတန်ရဲ့အကူအညီတောင်းခံမှုကြောင့်ဒီအိန္ဒိယစစ်တပ်ကဟန်တားခဲ့ပါတယ်အဲ့ချိန်ကစပြီးတော့ဒေါကလန်ကုန်းမြစ်မှာတရုတ်နဲ့အိန္ဒိယတပ်ဖွဲ့ဝင်တွေတစ်ဖက်ကိုအင်အား300လောက်အဲ့နေရာမှာတက်ဆွဲပြီးတော့ထိတ်တဲရင်ဆိုင်မှုတွေရှိခဲ့တာပါ
အိန္ဒိယနိုင်ငံကဒီအငင်းပွားစရာဘာသာရေးခေါင်းဆောင်ဂူရူဂျီဂူမက်ရမ်ရာဟင်စင်းကိုသူ့ရဲ့နောက်လိုက်အမျိုးသမီးနှစ်ယောက်ကိုအာဓမပြုခြင်းမှုနဲ့ထောင်ဒဏ်အနှစ်20ချလိုက်ပါတယ်။ပြစ်မှုတစ်ခုစီအတွက်ထောင်ဒဏ်10နှစ်နဲ့စုစုပေါင်းထောင်ဒဏ်အနှစ်20ချဖို့ပြစ်ဒဏ်ချလိုက်တာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့29ချိန်မြောက် SEA Games ရှေ့တောင်အာရှအကစားပြိုင်ပွဲ U22 အမျိုးသားဘောလုံးနောက်ဆုံးဘောလုံးပွဲကိုဒီကနေ့29ရက်မှာထိုင်းနဲ့မလေးရှားအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပြီးတော့အုပ်စုအိမ်မှာ12မှတ်ရထားတဲ့အုပ်စုဘိုမလေးရှားအသင်းနဲ့အုပ်စုဘီမှာ13မှတ်ရထားတဲ့ထိုင်းအသင်းတို့ဒီရှင်ပြိုင်ကြမှာဖြစ်ပါတယ်ဒီနေ့တရက်ထဲမှာပဲတတိယကျေးဇူးစုအတွက်အုပ်စု A က9မှတ်ရထားတဲ့မြန်မာအသင်းနဲ့အုပ်စု B က17မှတ်ရထားတဲ့အင်ဒိုနီးရှားအသင်းတို့ရှင်ပြိုင်ကြမှာပါအမျိုးသမီးဘောလုံးပွဲကတော့ပြီးသွားပါပြီဂိုးအများဆုံးသွင်းနိုင်ခဲ့သူကတော့မြန်မာအသင်းက6ဂိုးသွင်းခဲ့တဲ့ကျောနံပါတ်9မတ်ဝင်းသင်ကီထွန်းဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်နေသူတို့ internet ဆက်မနေဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်အရက်သားတွေပါတေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အလွန်စိုးရိမ်ကင်ဖြစ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲဘီကင်းလုံချုံရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ဒုက္ခသည်တွေကိုလည်းဆက်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမေတ္တာရပ်ခံလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံချုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချထားတာပါ။ဒီအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းမှုကြောင့်အရက်သားတွေပါအသက်သေဆုံးမှုတွေရှိနေတဲ့အခြေအနေကိုအထူးစိုးရိမ်နေတာနဲ့ပတ်သက်လို့မနေ့ကအတွင်းမှုချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ရမှာနှစ်ဖက်အတိုင်းဝိုင်းမှာဒုက္ခရောက်နေသူအားလုံးကိုလိုအပ်တဲ့အကူအညီတွေပေးဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့တိုက်တွန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်က VOA ကိုအခုလိုပြောပါတယ်
So the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine State.
ကျွန်တော်ဒီမှာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးကာလအတွင်းအရက်သားပြည်သူတွေပါအသက်ခံရတဲ့ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ကအလွန်မဲ့စိုးရိမ်မကင်ဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးတပ်တွေတိုက်ခိုက်ခံရပြီးအခုနောက်ဆုံးတစ်ကြော့အကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကိုအတွင်းမှုချုပ်ကပြစ်တင်ရှုတ်ချပြီးအကြမ်းဖက်မှုဖြစ်ပွားစေတဲ့အခြေခံကြောင်းရင်းကိုဖြစ်ရှင်းနိုင်မှုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခရောက်တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထပ်ပြီးတော့တည်ပေးပါတယ
်။ဒါ့အပြင်ကိုဖီအာနန်ရဲ့အစင်ခန်းစားပါအကြံပြုချက်တွေကိုလည်းအတွင်းမှုချုပ်ကအပြည့်အဝထောက်ခံပြီးမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲပို့ပေးဖို့ကိုလည်းအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်မက်သီးယပ်ဂီလ်မန်ကအခုလိုပြောပါတယ
် Recognizing that Bangladesh has hosted generously refugees from Myanmar for decades
ဆူနီပေါင်းများစွာမြန်မာနိုင်ငံကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကသဘောထားကြီးစွာလက်ခံခဲ့တာကိုလည်းအတွင်းမှုချုပ်ကအသိမှတ်ပြုသလိုတစ်ချိန်တည်းမှာပဲကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ညာတွေကိုလက်ခံဖို့လည်းအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်ထွက်ပြေးလာသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးတချို့ကထိခိုက်ဒဏ်ရာတွေရထားပါတယ်
မြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအေဂျင်စီတွေကိုအကူအညီနဲ့အကောက်အွယ်လိုအပ်နေတဲ့လူအဖွဲ့အစည်းထံကိုအဟံအတားမရှိလွတ်လပ်စွာသွားလာခွင့်ပြုရေးအာမခံပေးဖို့အတွေးမှုချုပ်ကတောင်းဆိုကြောင်းလဲမက်သီးယပ်စ်ဂိလ်မန်ကဆိုပါတယ်အခုလိုဆောင်ရွက်ရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကိုကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေပေးဖို့အဆင်သင့်ရှိနေကြောင်းအတွေးမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တနင်္ဂနွေနေ့ကနိုင်ငံတော်အတိုင်ပင်ခံရုံးကနေထုတ်ပြန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်ခုမှာအချို့ INGO ဝန်ထမ်းတွေဟာအကြမ်းဖက်သမားတွေကိုအကူအညီတွေပေးခဲ့ကြောင်းသတင်းတွေထွက်လာပြီးအတီးပြုတ်နိုင်ဖို့ဆက်လက်စုံစမ်းနေကြောင်းဖော်ပြထားပါတယ်။ဒီကြေညာချက်ဟာမြန်မာအစိုးရရဲ့တာဝန်မဲ့မှုကိုပြနေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမနေ့ကတုံ့ပြန်ပြောဆိုခဲ့ကြပါတယ်။အဲ့ဒီတည်းကနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ John Sifton ကတော့
It's absolutely outrageous that the government would make an accusation like this without
မြန်မာအစိုးရကအခုလိုမျိုးတတိအထောက်အထားမရှိဘဲဆွဆွဲဖော်ပြချက်ကိုလုံးဝလက်ခံနိုင်စရာမရှိပါဘူး။အထူးသဖြင့်ဒီအဖွဲ့တွေဟာရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ပင်ပန်းခံမနာမနေစူးစမ်းဆောင်ရွက်နေတာပါ။တကယ်တမ်းမှာဒီလိုအကူအညီတွေကိုအစိုးရကလှုပ်ဆောင်ရမှာဖြစ်ပါတယ်။တကယ်လို့သာအစိုးရကသူ့တာဝန်ဖြစ်တဲ့နိုင်ငံသားဥပဒေပြင်ဆင်ဖို့တရားဥပဒေစိုးမိုးရေးရှိဖို့အမျိုးသားညီညွတ်စေရေးစတာတွေကိုကြေပြွန်အောင်ဖြေရှင်းပေးမယ်ဆိုရင်ဒီလိုမတည်ငြိမ်တာတွေဖြစ်လာမှာမဟုတ်ပါဘူး။
မေယူတောင်ပေါ်ကအကြမ်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကဖြန့်ဝေတဲ့စွမ်းအားမြင့်ဘစ်ကစ်တွေတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ WFP အနေနဲ့အသေးစိတ်အချက်အလက်တွေကိုသိရှိလိုကြောင်းမြန်မာအစိုးရကအကြောင်းကြားထားတယ်လို့ WFP ကသတင်းဌာနတွေကိုတုံ့ပြန်တဲ့အီးမေးလ်မှာရေးသားထားပါတယ်။ဒါအပြင်အဲ့ဒီကြေညာချက်မှာအကြမ်းဖက်သမားတွေအကြမ်းဖက်အုပ်စုတွေလို့အစိုးရကတရားဝင်ကြေညာထားတဲ့အတွက် insurgents ခေါ်တပုံဆိုပြီးအမျိုးမျိုးရေးသားဖော်ပြချက်တွေကိုသတင်းမီဒီယာတွေအနေနဲ့သတိထားကြဖို့မြန်မာအစိုးရကပြောဆိုထားပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်အကြောင်းနောက်ထပ်သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့အထူးစိုးရိမ်နေရာတို့မှာလုံးညုံရည်တွေကလည်းတင်းတင်းကြပ်ကြပ်ချထားပါတယ်လုံးညုံစိတ်ချရတဲ့အခြေအနေတွေမရှိလို့နေအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေလည်းတော်တော်များများရှိပါတယ် AP သတင်းမှာမနေ့ကဖော်ပြထားတဲ့မောင်းတော်ဒေတာကအခြေအနေကိုကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့တင်းမာနေတော့မှာပဲတိုက်ခိုက်မှုတွေနဲ့မိလာမှုတွေဖြစ်ပွားခဲ့တဲ့ဘူးတိတော်မောင်းတော်ဒေတာကရွာသူရွာသားတော်တော်များများလည်းနေအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်ထွက်ပြေးကြတဲ့သူတွေထဲမှာဗုဒ္ဓဘာသာဝင်တွေရောထောင်နဲ့ချီတဲ့မွတ်စလင်တွေရောပါဝင်ပါတယ်။မောင်တော်မြို့ကဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေကတော့ဘေးလွတ်ရာထွက်ပြေးလာကြတဲ့ဒုက္ခသည်တွေခိုလုံရနေရာတွေဖြစ်နေပါတယ်။ထွက်ပြေးလာသူတူဦးဖြစ်တဲ့ရခိုင်မျိုးသမီးဒေါ်လှနှုစိန်ကတော့သူ့ရဲ့တွေ့ကြုံကိုရှင်းပြပါတယ်
။ခန်စားရဆူဆူကဘာခန်စားရဆူဆူပရိုပဂမ်နာပြေအစ်ပစတ်ထောလ်လခဘီလာမတိလောက်တင်းမြေ။
ကျမခန်စားရတာဘယ်လိုပြောရမှန်းတောင်ပြပါဘူး။တက်ခိုက်မှုတွေဖြစ်နေတဲ့အချိန်မှာကျမတည်ပြီးလိုတော့အောင်ထင်ခဲ့တာကျမဒုကလည်းတိတ်မကောင်းတော့ပြေးလည်းမပြေးနိုင်ခဲ့ပါဘူးဒီဘက်ထဲမှာအသက်ကြီးတဲ့လူတွေကြိုင်းရိုက်ခဲ့ပါတယ်ခလီတွေကတော့ခေါ်ပြီးဒီကိုလာဖို့ကျမတို့လုံနိုင်ခဲ့ပါတယ
်အခြေအနေတွေကတည်ငြိမ်အေးချမ်းမှုမရှိသေးလို့လုံခြုံရေးတွေလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးတင်းကျပ်ထားပါတယ်မနေ့တုန်းကသတင်းသမားတွေမောင်တော်ဒေတာကိုဝင်ရောက်နိုင်ဖို့စ조사ခဲ့ကြပေမဲ့လည်းမောင်တော်မျိုးမရောက်ခင်တနအီလောက်အလိုမှာရဲတပ်ဖွဲ့ဝင်တွေရဲ့တားမြစ်မှုနဲ့ပြန်ပြီးတော့လှည့်ခဲ့ကြရပါတယ်မောင်တော်ဒေတာကံမခင်တန်းကြီးကလည်းရွာရီမိရှုခံရလို့ထွက်ပြေးလာခဲ့ရသူတူပါအ
ရှိပြသနာကအကုန်လုံးဟိုမှာမြောက်ပိုင်းမှာစုကလေးခိုင်သားတွေရွာတွေကိုမိတ်တိုက်တယ်ဒီကေကလော်ဒီမင်းရှုတွေဒီကေအကူကမောင်တော်မျိုးကနေဖွင့်နေရမရှိပါယင်းနဲ့ပြပါလေဆိုပါယင်းနဲ့ပြတော့ကလော်နဲ့ပါရှိကလော်ရောနင်းနင်းလေ
းတင်းမာမှုတွေရှိနေတဲ့နေရာကဗုဒ္ဓဘာသာဝင်ရွာသူရွာသားတွေဟာတခြားမျိုးတွေစီကိုထွက်ပြေးတင်းရှောင်နေသလိုမွတ်စလင်တွေတော်တော်များများလဲဘေကင်းလုံုံရွာကိုအပြင်းထန်ရှာဖွေကြတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုကားတွေဘတ်ကားတွေဒါမှမဟုတ်ခြေချင်းခီးနေပြီးတော့ထွက်ပြေးတင်းရှောင်နေကြရပါတယ်။ပြီးခဲ့တဲ့တောက်ကြနေမနေ့စောစောပိုင်းကမောင်တော်ဒေသမှာရှိတဲ့ရက်တက်ဖွဲ့ကင်းစခန်း20ကျော်အကြမ်းဖက်တက်ခဲမှုတွေခံခဲ့ရပြီးအဲဒီမှာအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့လို့လူပေါင်း104ဦးသေဆုံးခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရစစ်တပ်နဲ့ရက်တက်ဖွဲ့ဝင်12ဦးအရသား73ဦးသေဆုံးပြီးကျမ်းပဒမ89ဦးသေဖမ်းဆီးရမိတယ်လို့ဆိုပါတယ် ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်နေတဲ့ ARSA အဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်မြန်မာအစိုးရကသတ်မှတ်လိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်တွေနဲ့ချီပြီးတော့ကန့်တက်မှုတွေရှိနေတာကြောင့်ပုဂ္ဂလိကသတင်းဌာနတွေအနေနဲ့သတင်းတွေရနိုင်မှုခက်ခဲနေပါတယ်။
ရရှိမှာပြ။ August 25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေစစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာဏာပိုင်တွေအတွက်တော့ကြီးမားတဲ့စိန်ခေါ်ချက်တစ်ပါ။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
အင်္ဂါညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9နာရီမတန်ခင် VOA ကိုအချိန်မီဆက်တရားကိုထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာတော်ရရှိမြောက်ခင်ဗျာမြန်မာနိုင်ငံကနေရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပြီးတော့ထွက်ပြေးလာနိုင်တဲ့ရိုဟင်ညာတွေဝင်ရောက်လာနိုင်တယ်ဆိုပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်ဘက်မှာထိုင်းစစ်တပ်နဲ့ရဲအပါဝင်လူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေပူးပေါင်းပြီးတော့နယ်စပ်ဂိတ်တွေကနေစောင့်ကြည့်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဩဂုတ်လ28ရက်နေ့ည10နာရီကစတင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေထွက်ပြေးလာနိုင်တယ်ဆိုပြီးဩဂုတ်လ28ရက်နေ့မနက်10နာရီကနေစတင်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဝင်မဲ့နေသားဂိတ်တွေမှာလူဝင်မှုကြီးကြပ်ရေးဌာနစစ်ဆေးအရာရှိဗိုလ်မှူးကြီးမန်ရက်ပထနာဦးဆောင်ပြီးစစ်ဆေးနေကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ထက်မြမာနယ်စပ်မှာလက်ရှိစစ်ဆေးမှုတွေရှိနေတဲ့အကြောင်းနဲ့အရင်တုန်းကလည်းဒီလိုမျိုးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းမဲဆောက်မြို့ကအစ္စလမ်ဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ
်။ဒါပေမဲ့၃လရက်ပြမှာမဟုတ်ပါမှာလည်းတအားအချင်းနေဆိုးနေတယ်။ငွေတွေကလည်းရင်းညာဝင်နေရှိတာဆိုတော့တို့အနေနဲ့ကျွန်တော်တို့လည်းမင်းညာနေပါလိမ့်ရှိတယ်လေ။စီစီမှာတရားတွေဝင်နေတဲ့ဆက်ခန်းတွေဝင်ထွက်တွေစီစီမှာပဲသူတို့လည်းဘယ်လိုမှအရှုံးမခံဘူးလေအဲ့လိုကျွန်တော်တို့ကအရင်တုန်းကရရှိလာတာကြာပြီဘုရင်ကြီးပရမတ်တစ်ခေါက်ခိုင်းမှပြဿနာရှိတယ်ဟိုကသူကအရန်စီနဲ့ကြီးကျက်ပြီးတော့အထိုင်းကအရန်ကိုဘယ်လိုတော့မဲ့ဟိုပိုက်ဆိုင်ကြပြီးတော့ဘာတချို့နေရာတွေလို့ရှိရင်ဝင်စစ်သေးတာတော့ပါလောက်တဲ့အတိုင်းတာရှိတယ်လေ
လွန်ခဲ့တဲ့10နှစ်ခန့်ကလည်းရာကနန်းလောက်ရှိတဲ့ရိုဟင်ဂျာတွေဝင်ရောက်လာတာရှိတုန်းကလည်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
ဆိုရမှာ10နှစ်ပြီမှာပရမအချက်တော့ရှိတယ်လေအဲ့တော့ညာနဲ့ရှိတယ်လေမှာတော့ဘာလားပလီအောင်မှာပဲထားတယ်အဲ့တော့ကာဝေးဦးတို့ကိုလည်းလာပြီးတော့ဒီလူတွေကိုလာဆစ်ဆေးတယ်လာရည်ရမယ်ပေါ့လေးလာတော့ပေါ့လေးလာပြီးတော့ကြီးပြီးတော့တို့ဒီကနေပြီးတော့အစ်ကိုခရိုင်တာလိုင်းဦးဒီကနာဟုတ်ကရနဲ့တို့ရှိဝေးပါညာလို့ပြီးတော့ဒီလူတွေကိုခေါ်သွားလိုက်တယ်လေ
အဲ့
လိုမျိုးကနောက်ပိုင်းမှာတော့အလုံးရင်းနဲ့ဝင်လာတာတခါမှမရှိသေးဘူ
းထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားကနေမြန်မာနိုင်ငံဘက်ကချမ်းကနေလာတဲ့နိုင်ငံသားတွေကိုလည်းတေချာစီစစ်နေပြီးတရားမဝင်လှေလန်းတွေကနေခိုးဝင်လာနိုင်တဲ့နေဆက်ဂိတ်ပေါက်လေးတွေဘက်မှာလည်းထိုင်းဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။ဒါဟာဒီရက်ပိုင်းတွင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခတ်မှုတွေပစ်ခတ်မှုတွေကြောင့်ထွက်ပြေးလာနိုင်တယ်ဆိုတဲ့သတင်းတွေရရှိခဲ့ပြီးအခုလိုမျိုးစီစစ်မှုတွေတင်းတင်းကြပ်ကြပ်လှုပ်လာတယ်လို့လည်းထိုင်းအနာဘိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ဒါကတော့မအေးမှာတရင်ပြပို့ထားတာဖြစ်ပါတယ်။တို့ရရှိမှာခင်ဗျာအမေရိကန်ပြည်တော်စုမှာအင်အားပြည့်တဲ့ Harvey မုန်တိုင်းတံခံထားရတဲ့ Texas ပြည်နယ်အရှေ့ပိုင်း Houston မြို့အပါအဝင်နေရာတော်များများမှာစံချိန်တင်မိုးရွာသွန်းမှုကြောင့်ရေကြီးနေပါတယ်။မြေကြီးဟာလည်းစံချိန်တင်လောက်အောင်တက်နေတဲ့အတွက် Houston မြို့နားကရေကာတာနှစ်ခုကိုတင်းနှံလာနေမှာဖြည်းဖြည်းချင်းဖွင့်ချခဲ့ရပါတယ်။ရာနဲ့ချီတဲ့ရေပိဒုက္ခရောက်နေသူတွေကယ်ဆယ်နိုင်ဖို့လည်းကူညီကယ်ဆယ်ရေးတွေအစွမ်းကုန်ကြိုးစားနေကြပါတယ်။ဒီအချိန်မှာမုန်တိုင်းကြောင့်ဘေးလွရာကိုတင်းရှောင်နေကြရတဲ့မြမပြည်သားတွေအပါဝင်ရေပိဒုက္ခတွေအနေနဲ့လည်းဘယ်တော့မှကိုယ်အိမ်ရှိရာကိုပြန်ရမယ်ဆိုတာမသိနိုင်ကြသေးတဲ့အခြေအနေတွေကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
Texas ပြည်နယ်ကန်ယူရန်ဒေသဘက်ကနေအင်အားဖြင့်အဆင့်၄ Hurricane မုန်တိုင်းအဖြစ်တောက်ချာနေကဝင်ခဲ့တဲ့ Harvey မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဆင့်ရှော့ချခဲ့ပေမဲ့မိုးသီးထန်စွာရွာသွန်းမှုကြောင့် Houston မြို့နယ်အနီးအနားဒေသတော်တော်များများမှာရေကြီးနေပါတယ် တောက်ချနေတဲ့ကစားလို့ရေကြီးမှုဒဏ်ကြောင့်နေအိမ်တွေမှာတောင်တင်နေကြသူ2000တဲ့မင်းလေးကိုကယ်တင်ခဲ့ရပြီးနောက်ထပ်ရေဘေးဒုက္ခတွေရာနဲ့ချီကိုလည်းအများဆုံးကယ်ဆယ်နိုင်ဖို့ကြိုးစားဆောင်ရွက်နေတယ်လို့ဟျူစတန်မြို့ရဲတပ်ဖွဲ့ကတင်းလာနေအစောပိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိုးရေချိန်စံချိန်တင်လာအောင်မိုးရွာသွန်းပြီးရေကြီးနေတဲ့အတွက်ကူညီကယ်ဆယ်ရေးတွေနှောက်နှေးနေပါတယ်။တချို့နေရာတွေမှာ3ဘေလောက်ရေကြီးနေပြီးတော့တချို့နေရာတွေမှာတော့နေအိမ်ခေါင်းမိုးတွေနားအထိကိုရေကြီးနေပါတယ်။နောက်ထပ်မိုးရွာသွန်းပြီးရေချိန်မြင့်တက်လာအောင်ပဲလို့လည်းသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာစတုတ္ထမြောက်လူဦးရေအထူးထက်ဆုံးဟျူစတန်မြို့မှာရေဘေးသင့်သူ 3000 ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့အစောပိုင်းကတော့ဟျူစတန်မြို့သားကဘေကန်နဲ့အက်ဒစ်စ်ရေကာတာနှစ်ခုကိုဖြည်းဖြည်းချင်းဖွင့်ချပြီးရေတွေကိုဖောက်ချခဲ့ရပါတယ်။ဟာဗီမုန်တိုင်းတန်ကြောင့်တက်ကဆစ်ပြည်နယ်ထဲမှာနောက်ထပ်မိုးရွာသွန်းမှုတွေမြေရေမြင့်တက်မှုတွေနဲ့ရေကြီးမှုတွေဆက်ရှိနေလိမ့်အောင်မယ်လို့ပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။မုန်တိုင်းဆဲသွားပေမဲ့အန်ဒီယယ်ကမလွတ်သေးဘူးလို့အမိမြေလုံခြုံရေးယာယီဝန်ကြီးအီလိန်ဂျူကလည်းအခုလိုသတိပေးပါတယ
်။ While the hurricane force winds have diminished, I want to stress that we are not out of the woods yet, not by a long shot.Harvey is still a dangerous and historic storm.
Hurricane Moon တိုင်းကြောင့်လေပြင်းတိုက်ခိုက်မှုတွေမရှိတော့ပေမဲ့ကျမတို့အန်ဒီယေကနေမလွတ်သေးဘူးဆိုတာကိုအလေးနဲ့ပြောချင်ပါတယ်။အမျိုးသားမိုးလေဝသဌာနရဲ့ခန့်မှန်းချက်တွေအရ Harvey ဟာအန်ဒီယေရှိတဲ့သမိုင်းဝင်မုန်တိုင်းအဖြစ်ရှိနေသေးပါ။လာမယ့်ရက်ပိုင်းတွေအတွင်း Houston မြို့တစ်ဝိုက်မှာမိုးရေချိန်2ပေလောက်ရွာသွန်းနိုင်ပြီးတော့ Texas ပြည်နယ်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းနေရာတော်တော်များများမှာအသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေဖြစ်နိုင်ပါတယ်။
ဒီလိုအခြေအနေကြောင့်တောက်ချာနေမုံတိုင်းမဝင်ခင်တည်းကတက်ကဆစ်ပြည်နယ်အော့စတင်မြို့မှာရှိတဲ့တီရကူဗုဒ္ဓဝိဟာရမှာခိုးလုံနေတဲ့မတ်မူးလိုကသူဘယ်တော့အိမ်ပြန်နိုင်မလဲမသိသေးဘူးလို့ VOA မြန်မာပိုင်းကိုပြောပါရယ်မတ်မူးလိုတို့မိသားစုကတော့မုံတိုင်းဝင်ခဲ့တဲ့ပော့စ်လာဗာကာကယိုရမ်မြို့ကဖြစ်ပါတယ
်ဘယ်တော့ပြန်ရမလဲလို့မသိနေဘူးလေအခုအမအိမ်မှာလို့ဆိုရင်တော့လေပြူလားမပြူတော့ဘူးလားဟိုအမမသိသေးဘူးအမတို့ကလည်းတော့ကြနေရလဲအမဒီမှာရောက်တယ်အခုအထိမပြန်ရသေးဘူးမူဒန်းကလည်းအများကြီးလာတယ်ဟိုဘလဘခါမှာဟိုဒီနယ်နဲ့စီးလို့ဆိုရင်တော့မူဒန်းကလည်းအကြီးကျယ်ပဲရှိတယ်
အဲ့တော့အမတို့အိမ်ဘာဖြစ်သွားလဲဆိုတော့အခုလောလောဆယ်မသိသေးဘူးပေါ့
မသိသေးဘူးဟိုအခုအထိမသိသေးဘူးအမကလည်းမပြန်မရောက်လို့ဆိုရင်တော့အမမသိသေးဘူ
းဟုတ်အခုအမအဲ့တော့မိသားစုဘယ်နှစ်ယောက်နဲ့လာပြီးတော့ဘုန်းကြီးကျောင်းမှာလာခိုးလုံနေတာပါလဲ
အမတို့မိသားစုကလည်း9ယောက်ရှိသေးတယ်အားလုံးလို့ဆိုရင်တော့တူလို့ဆိုရင်တော့ဟိုအကောင်လုံးလို့ဆိုရင်တော့30နှစ်ရှိ
မမူးလိုလိုမိသားစုအပါအဝင်ကရင်မိသားစုဝင်စုစုပေါင်း38ယောက်ဟာတီတကူဗုဒ္ဓဝိဟာရမှာခိုးလုံနေကြတာဖြစ်ပါတယ်ဒီမိသားစုတွေအနေနဲ့နောက်ထပ်ရက်ပိုင်းအထိနေရပြန်နိုင်ကြအောင်မှမဟုတ်ဘူးလို့တီတကူဗုဒ္ဓဝိဟာရကျောင်းနိုင်ကဆရာတော်ဒေါက်တာဦးသစ္စာညာနာကမိန့်ပါတယ်
ဦးစင်းထင်တာတော့နောက်ထပ်တမကြီးဟိုဟာ3ရက်4ရက်လောက်တော့အနည်းဆုံးသူတို့စောင့်ကြည့်ရလိမ့်ဦးမယ်။ဒါတုန်းဆိုတော့မုံမိုင်းရဲ့အခြေအနေကလောလောဆယ်မှာတော့ဟိုဒီဒီနေ့အခြေအနေနေထားရဆိုရင်မိုးလည်းမရွာတော့ဘူး၊လေလည်းမတိုက်တော့ဘူး။ဒါပေမဲ့တို့အဲမုံတိုင်းတကြော့ပြန်လာဦးမယ်ဆိုတဲ့သတင်းတွေကလည်းရှိနေတော့လောလောဆယ်တော့အဲ့ဒီသတင်းတွေပေါ်မှာပဲနားထောင်ပြီးတော့သူတို့အဲ့ဒါ3-4ရက်လောက်တော့တမကြီးဒီမှာနေလိမ့်ဦးမယ်သူတို့လေ။
တခြားရောအရှင်ဖျားတခြားမြမရောမုံတိုင်းလမ်းကြောင်းကြတဲ့နေရာတွေမှာဗမာတွေဘယ်လောက်လောက်ရှိတယ်လို့အရှင်ဖျားတို့သိရလဲဗျာ
အဲအဲ့ဒါတော့ဘုံဘုံအတိအကျမသိရဘူးဒီမှာ
တီရကူဗုဒ္ဓဝိဟာရကျောင်းတိုက်ကဆရာတော်ဒေါက်တာဦးသစ္စာညာနာက VOA မြန်မာပိုင်းကိုမိန့်ကြားခဲ့တာဖြစ်ပါတယ်တက်ကဆစ်ပြည်နယ်ထဲမှာစီးဆင်းနေတဲ့ကော်လိုရာဒိုမြစ်ရေဟာလည်းနှစ်ပေါင်းများစွာအတွင်းမှာစံချိန်တင်အောင်မြင့်တက်နေတဲ့အတွက်မြစ်ဖြတ်စီးဆင်းနေတဲ့အော့စတင်မြို့ပြည်နာကမြို့တွေမှာရေကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်Texas ပြည်နယ်ထဲမှာမုန်တိုင်းတန်ကြောင့်သေဆုံးသူ၈ယောက်ထက်မနည်းရှိတယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါရယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမျိုးသားအရန်တပ်ဖွဲ့ဝင်12,000ကိုလည်း Texas ပြည်နယ်ထဲမှာဖြန့်ချထားလိုက်ပြီလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတင်းတင်းလာနေမှာကြေညာခဲ့ပါရယ်။သမ္မတ Donald Trump လည်းမုန်တိုင်းတန်ခံထားရတဲ့နေရာတချို့စီကိုဒီကနေ့အင်္ဂါနေ့မှာတွားရောက်မှာဖြစ်ပါရယ်။မုန်တိုင်းထံခံထားရတဲ့ Texas နဲ့ Louisiana ပြည်နယ်ကပြည်သူတွေနဲ့ American ပြည်သူတွေတသားတည်းရှိတယ်လို့ Tamara Trump ကတင်းလာနေတုန်းကပြောကြားခဲ့ပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုနားဆင်ကြတာတော့ VOE မြန်မာပိုင်းရဲ့အင်ဂါနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ30နဲ့40တို့အပြင်လိုင်းတိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်ဒီမှာနားဆင်ကြရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွန်တော်တိုင်ပြည်ရဲ့အထောက်တညာပေါ်မျိုးပြောရမယ်ဒီငင်းချင်းနဲ့ဆက်နွယ်နေတဲ့နေစာကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေပတ်တူပဲ
စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါလိမ့်မယ်ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးအောင်ပါပါအခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာပါခင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဘန်ကောက်ဘုတ်သတင်းစာမှာလာဒီဂျေကင်ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်တောက်ကြနေကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကလူအသံဝန်ကြားမှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုအဖြေရှာဖို့အားထုတ်နေတဲ့မြန်မာအစိုးရအတွက်ကြိုးပမ်းမှုတွေတစားစီဖြစ်သွားစေပါတယ်။အစိုးရကအကြမ်းဖက်သမားတွေလို့ခေါ်တဲ့ဘင်္ဂါလီအစိုးရသမားတွေကနေကြားဆောင်ရေးတပ်ဖွဲ့စခန်း30ကျော်ကိုတိုက်ခိုက်ခဲ့ပြီးတရင်ပတ်ကုံပိုင်းအထိအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ကိုဖီအာနန်နဲ့သူ့ရဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုလွှာတင်ပြခဲ့ပြီးနိုင်ရီပိုင်းမှာအခုလိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ကတော့အကြမ်းဖက်လုပ်ရက်အပေါ်ချက်ချင်းပြစ်တင်ရှုံချလိုက်ပြီးတော့အစီရင်ခံစာထွက်ချိန်နဲ့တိုက်ဆိုင်ပြီးတော့တိုက်ခိုက်မှုတွေဖြစ်လာနိုင်နေဆိုတဲ့အန္တရာယ်ရှိတယ်လို့အစိုးရအနေနဲ့တည်ထားတယ်လို့ပြောခဲ့ပေမဲ့စစ်တပ်အပါအဝင်ဘယ်သူမှတလောက်ကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်နေဆိုတာကြိုးပြီးတော့မမြင်ခဲ့ကြဘူးလို့យေတာထားပါတယ်။တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပါအဝင်လူ100ကျော်တေဆုံးခဲ့ရတယ်လို့အစိုးရကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစလို့တင်းမာမှုတွေတိုးမြလာခဲ့ပြီးတော့လူခွင်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အပေါ်ကုလလူခွင်ရေးကိုယ်စားလှယ်ရန်ဟီလီကပြစ်တင်ပြောဆိုခဲ့ပါတယ်။ဒါကြောင့်ကုလလူခွင်ရေးကောင်စီကစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ဆီလွတ်လို့ပေမဲ့မြန်မာအစိုးရကဗီဇာထုတ်ပေးဖို့ညှင်းဆန်ပါတယ်။ဒေသကနိုင်ငံရေးသမားတွေနဲ့ပြည်သူတွေကဒေသတွင်းမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့လှုပ်ဆောင်မှုတွေအပေါ်မကျေနပ်ကြပါဘူး။ဒေသတွင်းလူမှုအတိုင်းဝန်ပြဿနာအပြေမရှာနိုင်ရင်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်နဲ့ NLD အစိုးရရဲ့အနာဂတ်ကိုထိခိုက်မှာတန်တမန်တော်တော်များများကစိုးရိမ်နေကြပါတယ်။ကိုဖီအာနန်ရဲ့အကြံပေးတင်ပြမှုကိုဒေါအောင်ဆန်းစုကြည်အနေနဲ့တောင်းခံရတာကလည်းနိုင်ငံတကာအနေနဲ့မြန်မာအရေးကိစ္စအပေါ်မဆွတ်ဖက်နိုင်အောင်ကာကွယ်ဖို့ပဲဖြစ်ပါတယ်။ဒေသခံဗုဒ္ဓဘာသာနိုင်ငံရေးသမားတွေနဲ့စစ်တပ်တို့ကရခိုင်ဒေသကိုအရေးပေါ်ချိန်ကြီးညာစေခြင်းပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့လက်မခံခဲ့ဘူးစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်နောက်ဆက်ပြီးတော့တင်ပြပေးချင်တာကတော့ဒေါ်အောင်ဆန်းစုကြည်ပေါ်မြန်မြန်ဆန်ဆန်ကြီးအပြစ်ဖို့မတင်ဘူးဆိုပြီးတော့တမ်မကြီးဟောင်းစာဂျွန်ဂျန်ကင်စ်ရေးသားထားတဲ့သဘောထားအမြင်ဆောင်းပါဖြစ်ပါတယ်ဆယ်စုနှစ်၅စုလောက်စစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနေခဲ့ရပြီးတော့ပြန်လည်တည်ဆောက်နေစေမြန်မာနိုင်ငံမှာနိုင်ငံတကာကရိုဟင်ဂျာလို့တိကျတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေရှိရာရခိုင်ပြည်နယ်မြောက်ပိုင်းဟာအန္တရာယ်များတဲ့ပြည်ပခနေမိတစ်ခုဖြစ်လာနေပါဗျ။ဒီဒေသမှာခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုတာအများကလက်ခံထားကြသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့ဖိနှိပ်ညှိမှတ်မှုတွေရှိနေပါဗျ။အခြေအနေတွေကောင်းမွန်လာစေချင်ဝေဖန်ရေးမလုပ်ခင်ဒီဒေသအကြောင်းနားလည်ဖို့လိုပါလိမ့်မယ်။ဒီပြဿနာမျိုးတွေဟာမြန်မာနိုင်ငံနေသားမဟုတ်ပါဘူးအရှိအလယ်ပိုင်းမှာလည်းရှိနေတယ်လို့យေတာထားပါဗျ။ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေကိုမြန်မာခေါင်းဆောင်ကအလေးမပြုဘူးလို့ပြောနေတာဟာမမှန်ကန်ပါဘူး။ဒါပေမဲ့သူမကင်တွဲဖြည့်ရှင်းနေရတဲ့တခြားသောအခက်အခဲတွေကိုနိုင်ငံတကာကနားလည်မှုရှိဖို့လိုအပ်နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကအင်ကာနီမီနဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။
Degree mne tin pya me idiom a thong ga ro
add fuel to the fire
phit ba de sa lung paung ga a d d add ga tha paung na tha the da f u e l fuel ga long za t o 2 to t h e the f i r e fire ga mi so ro scribe thung ye dai ya de be ga ro လောင်းနေတဲ့မိမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလဲစနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ dewey ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုတော်တဲ့ဘုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆုလုပ်တာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီပထမဦးဆုံးနားဆင်ရမှာကတော့စီးပွားရေးအစီအစဉ်မှာ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုတ်ကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်စီးပွားရောင်းချသူတွေကိုထိရောက်စွာအရေးယူတာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်ဒီသတင်းမှတ်စီးပွားရေးကဏ္ဍမှာတော့အများပြည်သူလိုအပ်နေတဲ့စီးပွားတွေကိုအစိုးရကဘလို့အစားထိုးရောင်းချပေးဖို့စီစဉ်ထားတယ်လဲဆိုတာကို FDA ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထက်ကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အနာဝိုင်းဘက်ကလိုင်စင်မရှိဘဲစေဝါတွေကိုတရားမဝင်ရောင်းချသူတွေကိုအပြစ်ပေးအရေးယူတယ်ဆိုပေမဲ့မြန်မာပြည်သူအများစုဟာအတုပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်ဒီစေဝါတွေအပေါ်အများစုအမိခိုးအားထားနေကြရတာကြောင့်အဲ့ဒီစေဆိုင်တွေမရှိတော့ရင်ပြည်သူတွေဒုက္ခရောက်ကြရမှာဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒီဆိုင်တွေကိုဥပဒေနဲ့အညီပိတ်ပစ်တာစေဝါအတုတွေကိုသိမ်းဆည်းတာတွေလှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီနေရာမှာအစားထိုးရောင်းချနိုင်မဲ့နည်းလမ်းကိုတပြိုင်တည်းစဉ်းစားဖို့လိုအပ်တယ်ဆိုတာကိုအနာဝိုင်းဘက်ကသဘောပေါက်ထားကြောင်းFDA ညွန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်ဒါသူကတွဲလာမယ့်ကိစ္စပါပဲဆရာရင်ဟိုခေါင်းနဲ့ပန်းလို့ပါပဲဆရာတွဲလာမယ့်ကိစ္စဖြစ်ပါလေအဲ့တော့ကျွန်တော်တို့နံပါတ်၁ကတော့ကာချာပြောက်အောင်ကျွန်တော်ကပညာပေးရအောင်တော်တော်လုပ်ရပါလေပြည်သူထဲမှာသူကာချာကသမတော်ကြီးဒေါက်တာဇော်တန်းထွန်းဆိုတာကျွန်တော်တို့ဒီရန်ကုန်ပြည်သူ့ဆေးရုံက11တွဲရပရော်ဖက်ဆာပါခဲ့သူအင်မတန်မှဒီဆေးဝါးအတူကိစ္စတွေကိုသူအလွန်စိတ်ဝင်စားတယ်အဲ့သူပြောသွားတဲ့ဟာလေးတခုကျွန်တော်တရားမှတ်တာဗျစစ်စီကိစ္စရည်ဟာတဲ့ယဉ်ကျေးမှုတစ်ဖွဲ့တော်ဖြစ်နေပါလေတဲ့ဒီစစ်စီယဉ်ကျေးမှုလို့ပြောရင်ရပါလေတဲ့ကျွန်တော်တို့နောင်တက်လာမယ့်ဆံဝင်လေးကြီးဟောက်ဆာလေးမျိုးပင်ကြတဲ့အခါမှာဂျွန်းလာကိုရာဇဝင်မိတာအစစစ်စီသုံးဆွဲပါသလားဆိုတာကိုမိပါဆိုပြီးတော့ညွန်ကြားပင်ကြလာတဲ့အစီအမျိုးဖြစ်ပါလေဆိုတော့ကျွန်တော်တစ်ဖက်ကလည်းဝမ်းသာတယ်တစ်ဖက်ကလည်းစိတ်မကောင်းဘူးကြာအဲ့တော့တစ်ဖက်ကဒါကြီးကလောက်တောင်လက်ရှာနေပါသလားတစ်ဖက်ကလည်းပဲအာဒါရီယဝဲနစ်ချေရလာပြီတိတ်ကောင်းနေရဆိုကျွန်တော်ဝင်သားတာပေါ့ဆရာရေ
မြန်မာနိုင်ငံအတွင်းအများပြည်သူအတွက်လုံလောက်တဲ့ဆေးဝါးကိုထုတ်လုပ်ပေးနိုင်ခြင်းမရှိတာကြောင့်ပြည်ပကနေအများစုကိုတင်သွင်းရတာဖြစ်ပါတယ်ဒါကြောင့်လဲအများပြည်သူအတွက်လိုအပ်တဲ့ဆေးဝါးတွေလုံလုံလောက်လောက်ရရှိနိုင်အောင်အဆင့်၃ဆင့်ပိုင်းခြားပြီးလှုပ်ဆောင်နေတာမှာပထမအဆင့်အနေနဲ့တရားဝင်တင်သွင်းလာတဲ့ဆေးဝါးတွေမြန်မြန်တင်သွင်းလို့ရနိုင်ရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်
အစားထိုးဖို့ဆေးကိစ္စလေးကိုကျွန်တော်ကဒီ ကျွန်တော်အချင်းချုပ်ပြီးတော့တင်ပြပေးပါမယ်။အဲ့ဒါကဘာလဲဆိုတော့နံပါတ်1ကကျွန်တော်တိုင်းမှာ 80% တချို့လဲ 90% ပြောတယ်။ဒါပေမဲ့ကျွန်တော် data တွေကတော့ 80% ဆွန်းဆွန်းပေါ့။အဲ့ဒါကျွန်တော် input tech track တွေကိုတွန်းရတယ်ဆရာကျွန်တော်ရှိမှာ။ဟိုမှာအိန္ဒိယအတွင်းနဲ့ထိုင်းအတွင်းနဲ့နောက်တစ်ခါကျွန်တော်တို့ UBI အတွင်းနဲ့တချို့ brand tech တွေကတော့ west ကအတွင်းနဲ့ဒီတိုင်းပြည်တော်တော်များများနဲ့ကျွန်တော်က 80% ကျော်တော့ကိုတွန်းရပါတယ်ဆရာ။ဒါတည်ယုံရဲ့ official တွင်းတဲ့ကောင်းလေးပါအဲ့ဒါကကျွန်တော် CEO FB ကိုဖြတ်တဲ့အတွက်ကြောင့်တို့ရတော့ screen ဖြစ်တော့ save ဖြစ်တာပေါ့ဆရာ။သို့တော့အဲ့ဒါနဲ့တင်မလုံလောက်ပြီးတဲ့အတွက်ကြောင့်ကျွန်တော်ဒီနေဆက်ဒီကျွန်တော်တိုင်းပြည်ရဲ့အထောက်တညာပုံမျိုးပြောရမယ်ဒီငင်းချင်းရဲ့ဆက်နွယ်နေတဲ့နေဆက်ကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေ pass တုတ်တဲ့ဟာတွေရတယ်ပဲရှိနေတယ်ဆရာ။အဲ့ဒီကုလကလည်းမကောင်းတဲ့စီရီယာဝင်တဲ့လမ်းကြောင်းတွေကတော့အဲ့ဘက်ကပိုးများပါတယ်အမှန်တိုင်းဝင်ခိုင်းဒီတရားဝင်ဝင်လာတဲ့ဟာတွေကတော့ screen ဖြစ်သွားတဲ့အတွက်ကြောင့် save ဖြစ်သွားပါတယ်။အဲ့တော့ဒါရီက market မှာ market niche ပေါ့တော့ဖြစ်နေပါတယ်။ဖြစ်တော့ကျွန်တော်တို့ကဒါရီကိုပို့ပြီးတော့များများစားစားသွင်းနိုင်ဖို့ကျွန်တော် FBI လည်းပဲပို့ပြီးလုပ်ငန်းတွေကိုတက်တက်စစ်ပေးဖို့ထောက်ခံချက်တွေများများလုပ်ပေးဖို့ကျွန်တော်ဘက်ကလည်းကျွန်တော်လုပ်နေပါတယ်ဆရာ။လျှင်မြန်မှုနဲ့လုံခြုံမှုကိုကျွန်တော်က ratio ကြောင့်လုပ်ပြီးတော့ဆောင်ရွက်ပေးခြင်းအပြင်တရားဝင်လမ်းကြောင်းလေးပြီးတော့ကောင်းတဲ့စီစီများများရအောင်ကျွန်တော်တစ်ဖက်ကလုပ်နေပါတယ်ဆရာရှင်းပြခြင်းလားလေအဲ့ဒါမှတစ်ပါ
ဒုတိယအဆင့်အနေနဲ့ကတော့ပြည်တွင်းပြည်အစည်းအဝေးတွေထုတ်လွှင့်နိုင်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီ FDA ကဆောင်ရွက်နေတယ်လို့ဆိုပါတယ
်နံပါတ်1ကတော့ကျွန်တော်တို့ဒီ local products တွေကျွန်တော်တိုင်းပြည်မှာ pharmaceutical plant ဆိုတာဆရာအရန်နေတော်တော်ဒါဟိုလုပ်ပေးရမယ့်ကိစ္စဖြစ်ပါတယ်ဆရာအရင်နေ့တော့ကျွန်တော်တိုင်းပြည်မှာ BBN တစ်ခုပဲမျောမျောများများအခုချိန်မှာထုတ်နိုင်ပါတယ်ဆရာအဲ့တော့သူကကျွန်တော်တို့လူတလောက်ကို BBN ထုတ်မပေးနိုင်ဘူးဆရာအမှန်တမ်းပြောလို့ရှိရင်အဲ့ဝယ်တဲ့ဈေးကကျွန်တော်က billion နဲ့ချီဝယ်တာ BBN နေပြီးတော့ billion နဲ့ချီဝယ်ပါပဲကျွန်တော်တို့လူတလောက်ကျွန်တော်တို့ demand ကိုမိတ်မဖြစ်ပါဘူးအဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ sea wise sale နဲ့ encourage တော့ပါတယ်ထူထောင်ကြပါလုပ်ကြပါတို့ရတဲ့အကြောင်းမျိုးမျိုးကြောင့်တွေ့ချက်ပြီးတော့မှလာပြီးထူထောင်ကြတာပေါ့ဆရာရေအခုတော့ဝင်တာကြာခုနကတော့ဒီ A pharmacy နဲ့ပြီးတော့မှ Pacific International ဆိုတော့ဘောဆေးဝါးဆေးညစ်တခုကိုဒီကျွန်တော်တို့ပြီးခဲ့တဲ့လာဆန်ဖွင့်ပါလို့ဆရာကျွန်တော်သိဝင်တာလေဒီ quality drug တွေထွက်လာမယ်လူတွေအလုပ်ရမယ်ဈေးတွေတက်တာမယ်ပေါ့ဆရာရေဒါလို့ဖြစ်ပါလေအလားတူပဲကျွန်တော်တို့ဒီ Zydus Cadila ဆိုတာအိန္ဒိယကုမ္ပဏီတခုကကျွန်တော်တို့ရှိမှာဆေးဝါးဆေးရုံလာပြီးတော့ထူထောင်ပါပြီဒီလိုမှာတို့လည်းပဲဒီနှစ်ကုန်လုံးမှာ run နိုင်ဖို့အတွက်ကြိုးစားနေပါတယ်အလားတူပဲတိုင်းရင်းသားတွေကမွန်တိုင်းရင်းသားများဆောင်ရွက်တဲ့ကျွန်တော်တို့ Silver Shine ဆိုတဲ့ကုမ္ပဏီက Silver Shine တို့ကိုထူထောင်ပါတယ်တော်တော်ကောင်းပါတယ်အားထည့်ထားပါတယ်အလားတူပဲကျွန်တော်တို့တက်မလို့ Silver Shine ဝင်လာပဲအရင်တော့မော်ပြီးမှရှိတယ်ကျွန်တော်သူ quality ကိုတိတ်မကြိုက်လို့တခြားလုပ်ပါပါရောဆိုအခုတော့ပေးချလုပ်လာတယ်သူလည်း GMP standard တွေကောင်းပြီးတော့စီးစီးများများထုတ်လာနိုင်တယ်ဆရာအလားတူပါပဲကျွန်တော်တို့လည်းဟိုလာပြီး engage တော့ပြီးတော့မှ Silver Shine ရုံစုစုပေါင်း9ရုံထူထောင်ဖို့ဆိုပြီးတော့လုပ်နေကြပါပြီဆိုတဲ့အတွက်ကြောင့်ပြောမယ်ဆိုတော့အစောအဆေးရုံ၃ရုံအပြင်နောက်ထပ်တိုးတက်လာမယ့်ဆေးဝါးဆေးရုံအတစ်တင်နဲ့ဆိုရင်ကျွန်တော်တိုင်ပြည်လိုအပ်ချက်ကိုတော်တော်လေးဟိုကာမိလာမယ့်သဘောဖြစ်ပါတယ်ဒါကကျွန်တော်ဒုတိယအချက်ပါဆရာ
တတိယအဆင့်အနေနဲ့ကတော့လူသုံးများတဲ့ဆေးဝါးတွေရုတ်တရက်ပြတ်လတ်သွားခြင်းမရှိအောင်အချိန်မီတင်သွင်းခွင့်ပြုတဲ့နည်းကိုလှုပ်ဆောင်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ
်တတိယအချက်ကတော့ one ton importation ခေါ်ပါတယ်ဆရာရင်အချိန်တင်သွင်းခွင့်ပေါ့ဒီဆေးဝါးတွေဈေးကွက်မှာမပြတ်လာအောင်ကျွန်တော်ရှိမှာ fast track နည်းလေးတခုကျွန်တော်တို့လုတ်ထားပါတယ်ဆရာအဲ့ဒါဘာလဲဆိုတော့ market မှာတကယ်လုံးနေတာဘယ်လောက်လုံးနေဆိုတော့အကျိုးအမြတ်လိုချင်တဲ့ပုံတရားတည်တယ်လို့သုံးနေရတဲ့ပစ္စည်းကိုသုံးနေရတဲ့ကျွန်တော်တို့ဈေးရုံနေကျွန်တော်တို့ဈေးကန်နေကုတ်ကဲနေကျွန်တော်တို့တွေကတည်တယ်ဆရာအဲ့တော့ကျွန်တော်နှုတ်နှစ်ဖက်ညှိပြီးတော့မှတွင်းကျင်တဲ့လူရယ်ကျွန်တော်တို့ဒီဘက်ကလိုချင်တဲ့လူရယ်ပေါက်ဆက်ပြီးတော့မှသိအရေးကြီးတဲ့ဈေးတွေကို fast track နဲ့ one time importation ကျွန်တော်ပေးတယ်ဆရာတဲ့ကျင့်တင်သွင်းလို့ဆိုကျွန်တော်ပြပါတယ်အဲ့ဒါလည်းပဲဆေးဝါးကုမ္ပဏီတင်သွင်းတဲ့ဆေးဝါးစိတ်ချမှုပေါ်မူတည်ပြီးတော့ပမာဏကိုလောက်လောက်လာလာကျွန်တော်ခွင့်ပြုပေးတဲ့စနစ်ကိုကျွန်တော်တည်ထွင်ထားပါတယ်ဆရာခုနကလို6လာလို့3လာလို့မဆောက်အောင်ပေါ့လေတည်ထွင်ထားပါတယ်သူကတော့ within 1 month အတွင်းမှာပြပြောင်းကျွန်တော်လုပ်ပြပါတယ်အဲ့တော့စောစောကဆေးတွေတစ်ဖက်တစ်ဖက်ကရုပ်သွားပြီးဆိုရင်တစ်ဖက်ကဒီဆေးတွေအစားထိုးဝင်လာဖို့အတွက်ကျွန်တော်ပြောတဲ့နီလန်၄ဆွေနဲ့စောင်းလေးရှိပါတယ်ဆရာ
ရှိတဲ့ရင်ပါမှာတော့လိုင်စင်မရှိဘဲရောင်းချသူတွေကိုအပြစ်ပေးအရေးယူမှုတွေဘလို့လုံဆောင်နေတယ်လဲဆိုတာနဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနအနေနဲ့ဘလို့ဥပဒေသစ်တွေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လဲဆိုတာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြအောင်ပါ။အောက်ဂုလအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းအခုတစ်ပတ်တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာပါ။စီစဉ်သူကိုအောင်နဲ့တူမတ်ဆူမွန်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့68နှစ်ကမွေးဖွားခဲ့တဲ့ Steven Wozniak အကြောင်းနဲ့ဆက်လက်ရအောင်ပါ1959နှစ်ဩဂုတ်လ17ရက်နေ့မှာ San Jose California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple ကွန်ပျူတာကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်ဖြစ်တော့တင်စားခေါ်ဝေါ်ကြပါတယ်မဆုမွန်ကြီ
းဟုတ်ပါတယ် Wozniak App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်73နှစ်အရွယ်မှာเจ้าง่า electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းဤကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေရင်းနေဖြစ်လာပါတယ
်ဟိုရုံးကတော့ကွန်ပျူတာဆိုတာရုံးငန်းထဲမှာဆင်ပြီးစာအုပ်ဘီရိုလောက်ရှိတဲ့ဒီစက်ကရီယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ဒီပေါင်ဘော်တင်သုံးလို့ရတဲ့အစီအမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့ဇပွဲဘော်တင်သုံးလို့ရတဲ့ desktop computer တို့ကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံလဲသုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်မှုဆုံးဖြတ်ခဲ့ကြပါတယ်နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak App ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ
် Steve Wozniak was the designer of two really important computers in
Steve Wozniak ဟာတကွေသုံးကွန်ပျူတာပုံစံတစ်ခုကိုရေးဆွဲခဲ့သူပါအဲ့ဒါတွေကတော့အလုံးရေ250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ် Apple 2ကွန်ပျူတာကိုအရေးအတွက်တော်တော်များများထုတ်လုပ်ရမှာအောင်မြင်ခဲ့ပြီးဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကွေသုံးကွန်ပျူတာတွေလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတည်ဆောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောပါတယ
် Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာ California ပြည်နယ် Berkeley မှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့အပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြိုကြောင်းမှာစာတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှေယာရှင်တူလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရနေသူပါဒါပေမဲ့လည်းပဲသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေ့ရှိပါတယ်1980ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတစ်ခွင်းကနေပြန်တက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရပြီး Wozniak ဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားခဲ့ပါတယ
်နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ် Steve Jobs နဲ့ Wozniak တို့ရဲ့တကူရည်သုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့Robert Kringley ကပြောပါတယ
်အခုတခါပြောပြပေးလို့တဲ့အကြောင်းအရာကတော့ဂီတဖျော်ဖြေပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်9သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြတဲ့ပွဲလေးဖြစ်ပါတယ်Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who and Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲဒီဂီတပွဲပြီးနောက်တနေ့မှာမိုးရစေဝအလွန်ကျွန်သုံးပြီးတော့ကွယ်လွန်သွားခဲ့ပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဆုံးစတင်ဖျော်ဖြေခဲ့သူပါ။ Freedom, freedom.
မဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခံမလုံလောက်တာအစားအစာတွေမလုံလောက်တဲ့ကြားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေခွင်းပိုင်ရှင်မတ်ယက်စ်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်၅သိန်းဟာဒီနေရာမှာစုံစည်းပြီးတော့သုံးရကြဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်သေးပြပြီးဖြစ်ပါတယ်လို့ပြောပါတယ်
အခုတခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမတူမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်းမောအကြောင်းမှာ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်သင်းမော SSN ကနာ82ကီလိုမီတာအရှည်ရှိတဲ့ Canal တူမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပန်းနိုင်ငံဖြစ်တဲ့ပနမကဒီတူမြောင်းဟာ Atlantic နဲ့ Pacific သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူမြောင်းဖြစ်ပါတယ်ဒီတူမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူဖောက်လုပ်ခဲ့ပါတယ်
။ဟုတ်ပါတယ်။ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်တွေလက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ခြင်ကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုသမားစခန်းတွေအတွင်ကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်မှာတော့ကနဲတူမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်
ဟိုကေဟိုကာလာတော့ကဆိုရင်နိုင်ငံချင်းချင်းကြားမြေနေရာတွေစစ်သင်းမောတွေတောင်ငှားကြတယ်ဆိုပဲမဆင်မွေ1940ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သင်းမောအစီ90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရင်ခဲ့ပါတယ်အတုံးလက်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့အတ္တလန္တိတ်သမုဒ္ဒရာအတွင်ကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်း၄ခုကိုပေးခဲ့တဲ့အပြင်ဒီအတ္တလန္တိတ်သမုဒ္ဒရာတွေကတခြားစစ်အခြေစိုက်စခန်း6ခုကို99နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ်
။ဟုတ်ပါတယ်ရှင်။အန်ဂိုလာအမေရိကန်ချင်းငါချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ကြားကပဲရပ်တည်နိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဘဲနိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်
။လွတ်လပ်ရေးကိုကာကွယ်ထိန်းသိမ်းနေသူတွေအတွက်အမေရိကန်အနေနဲ့အထူးအလေးပေးစဉ်းစားပါတယ်။လွတ်လပ်တဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းထားနိုင်ဖို့ပြန်လည်လွတ်မြောက်အောင်ဆောင်ရွက်နေသူတွေအတွက်ကျွန်တော်တို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေတဲ့အပြင်စွမ်းအားတွေကိုစနစ်တကျအသုံးပြုသွားမှာပါလို့သမ္မတရူးစ်ဗဲကပြောသွားပါတယ်။
အားလုံးကိုအောင်စီစဉ်တင်ဆက်တဲ့တူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီတူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညပိုင်းနဲ့အင်္ဂါနေ့နဲ့နဲ့ခင်း VOE ရဲ့ထုတ်လွှင့်ချက်ဒီမှာနားဆင်နိုင်ကြပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
2014ခုနှစ်နှောင်းပိုင်းမှာ IS2 ရဲ့အာဏာအထွတ်ထိပ်ရောက်ခဲ့ပါတယ်အဲ့ဒီတော့ကသူတို့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတဝက်မှာအင်အားတွေဖြန့်ချိလှုပ်ရှားနိုင်ခဲ့ပြီးမြို့ကြီးတွေကိုပါသိမ်းပိုက်ခဲ့ကြပါတယ်။လူသန်းပေါင်းများစွာကိုလည်းထိန်းချုပ်ထားပြီးနိုင်ငံတော်အတုအယောင်တစ်ခုဖန်တီးခဲ့ကြတယ်လို့ IS နိုင်ငံရေးကမ္ဘာညွန့်ပေါင်းအဖွဲ့ဆိုင်ရာသမ္မတရဲ့အထူးတန်တမန် Brett McGord ကပြောကြားခဲ့ပါတယ်။2014ခုနှစ်ဇွန်လမှာတော့ IS ခေါင်းဆောင် Abu Bakr al-Baghdadi ကအီရတ်နဲ့ဆီးရီးယားနိုင်ငံတွေကို Caliphate နိုင်ငံတော်အဖြစ်ထူထောင်ကြောင်းနဲ့သူကသူလဲကလစ်ခေါ်အစ္စလာမ်နိုင်ငံတော်ရဲ့အကြီးအကဲအဖြစ်ကြီးညာခဲ့ပါတယ်။ IS တို့အောင်မြင်ရတဲ့အကြောင်းရင်းတွေအနက်တစ်ခုကတော့ကမ္ဘာတစ်လွှားကသူတို့အပေါ်ယုံကြည်မှုရှိသူတွေကိုဆွဲဆောင်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။ကမ္ဘာပေါ်ကလွယ်လွင့်တကူဆွဲဆောင်လို့ရနိုင်မဲ့သူတွေကိုသူတို့ကစီရင်ကြတာပါ။ IS တပ်ဖွဲ့ဟာယဉ်ကျေးတဲ့လူတိုင်ဝမ်တစ်ခုလုံးကိုအနိုင်ကျင့်ဖို့ဖျက်ဆီးပစ်ဖို့ကြိုးစားနေတဲ့ခေတ်သစ်အရင်ဆိုင်များသာဖြစ်ပါတယ်။လူသားတို့ရာစုနှစ်များစွာတိဆောက်လာခဲ့တဲ့ရပိုင်ခွင့်နဲ့လွတ်လပ်ခွင့်တိုးတက်မှုတွေကိုနောက်ကျောင်းပြန်ဖို့ကြိုးပမ်းကြခြင်းသာဖြစ်ပါတယ်။ 2014ခုနှစ်ကစပြီးဒီကနေ့အထိကမ္ဘာနိုင်ငံပေါင်း120ခန်းကအကြမ်းဖက်တိုက်ခိုက်ရေးသမားပေါင်း4000လောက်ဟာစီးရီးယားနဲ့အီရတ်တို့ကိုလာရောက်ပြီး IS တို့နဲ့ပူးပေါင်းခဲ့ကြပါတယ်။ IS နိုင်နေရေးကမ္ဘာညွန်ပေါင်းအဖွဲ့အနေနဲ့ဒီအကြမ်းဖက်အုပ်စုကိုနှိမ်နှင်းရေးမှာအဓိကထားတဲ့လုပ်ငန်းတစ်ရပ်ကတော့စီးရီးယားနိုင်ငံတွေကိုပြင်ပအကြမ်းဖက်တိုက်ခိုက်ရေးသမားတွေစိတ်ဝင်မလာနိုင်အောင်နယ်စပ်တွေကိုပိတ်ဆို့ထားဖို့ပဲဖြစ်ပါတယ်။IS တွေနဲ့ပူးပေါင်းဖို့ရောက်လာသူထောင်နဲ့ချီးပြီးရှိတဲ့ထဲကအများပြားဟာ IS တိုက်ခိုက်ရေးသမားတွေကိုရှာမတွေ့တဲ့အတွက်စီးရီးယားကပြန်လဲထွက်ခွာခဲ့ကြတယ်လို့အထူးတန်တမန်မက်ကော့ကဆိုပါတယ်။အဲဒီလို IS တို့အင်အားကျဆင်းလာရခြင်းဟာစစ်မြေပြင်မှာတိတိတသားရှုံ့နှိမ်မှုတွေအပြင်သူတို့ရဲ့တပ်ဖွဲ့ဝင်တွေတိုက်ခိုက်ရေးသမားတွေထွက်ပြေးသွားလို့သို့မဟုတ်အိမ်ပြန်သွားလို့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ခွဲကျော်အတွင်းမှာအီရတ်နဲ့စီးရီးယားနိုင်ငံမှာရှိတဲ့ IS တိုက်ခိုက်ရေးသမားအရေအတွက်ဟာများစွာကျဆင်းပြီး IS တို့အနေနဲ့အင်အားပြန်လည်အစားထိုးနိုင်ခြင်းမရှိခဲ့ပါဘူး။မကြသေးခင်ကဆိုရင် IS တွေဟာရက်ကာမြို့ကိုတိုက်ခိုက်ဖို့စီစဉ်ပြီးတပ်ဖွဲ့တစ်ဖွဲ့ကိုလေ့ကျင့်ပေးခဲ့ကြပါတယ်။အဲဒီကပြန်လည်ထွက်ခွာခဲ့ရပြီးတဲ့နောက်သူတို့ဟာ Paris နဲ့ Brussels လေးစိတ်တွေကိုတွားရောက်တိုက်ခိုက်ခဲ့ကြပါတယ်။ကယ်လီဖိုင်းနိုင်ငံတော်ဟာဒီလိုနိုင်ငံတကာတိုက်ခိုက်ရေးသမားတွေကို IS တို့နဲ့လာရောက်ပူးပေါင်းဖို့ဆွဲဆောင်ရင်ကမ္ဘာအနှံ့ကွန်ရက်ကြီးတစ်ခုကိုဖန်တီးနိုင်ခဲ့တယ်လို့အထူးတန်တမန်မာဂေါ့ကဆိုပါတယ်။ရက်ကာမြို့မှာအခုအခါ IS တိုက်ခိုက်ရေးသမား2000လောက်ကျန်နေသေးပြီးမိမိတို့မဟာမိတ်တပ်ဖွဲ့တွေကတိုက်ပွဲတွေအရှိန်မြှင့်လာတာနဲ့အမျှဒီလူတွေဟာရက်ကာမြို့ထဲမှာပဲအဆုံးသတ်သွားလိမ့်မယ်လို့ပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘောမဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါရခင်ဗျာ။အခုနားဆင်ကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကနေဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းကပြစ်လွတ်လိုက်တဲ့မစ်ဆိုင်းဒုံးတစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာထဲကိုကျခဲ့ပါတယ်။ပြစ်လွတ်လိုက်တဲ့ဒုံးပြန်အမျိုးအစားနဲ့လမ်းကြောင်းကို American တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တာဝန်ရှိသူတွေလေ့လာနေပါတယ်။မစ်ဆိုင်းဒုံးကိုပျောက်ရဲမြို့တော်နားကနေပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံဟော့ကိုက်ဒိုကျွန်းအရှေ့ဘက်ရေထဲကိုကျသွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားတို့ပြစ်လွတ်ခဲ့တဲ့ဒုံးပျံနဲ့ပတ်သက်လို့အသေးစိတ်ကိုလေ့လာသုံးသပ်နေကြောင်းနဲ့ဒီမစ်ဆိုင်းဒုံးဟာမြောက်အမေရိကတိုက်အတွက်အန္တရာယ်မရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကအတည်ပြုကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဗိုလ်မှူးကြီး Rob Manning ကပြောကြားပါတယ်။အစပိုင်းတုန်းကမစ်ဆိုင်းဒုံးပျံ3ခုပြစ်လွတ်တယ်လို့သတင်းတွေထွက်ခဲ့ပေမဲ့3ခုမဟုတ်ဘဲတစ်ခုတည်းဖြစ်တယ်လို့အတည်ပြုနိုင်ခဲ့ပါတယ်။မစ်ဆိုင်းဒုံးဟာပြန်သွားနေစဉ်မှာပောက်ကွဲပြီးတော့3ပိုင်းကွဲကသမုဒ္ဒရာထဲကိုကျခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အခုမြောက်ကိုရီးယားကဒုံးပျံပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ American ပြည်ထောင်စု Texas ပြည်နယ်ထဲမှာဒီ Harvey မုန်တိုင်းဒဏ်ကြောင့်ရေဘေးဒုက္ခကြုံတွေ့နေရတဲ့ Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုအစွမ်းကုန်ကူညီသွားမယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ရေဘေးဒဏ်ခံနေရတဲ့နေရာတွေကပြည်သူတွေအနေနဲ့တန်ရှင်းရင်းနဲ့ပြန်လည်ထူထောင်ရေးအတွက်လိုအပ်တဲ့ရန်ပုံငွေလွှတ်တော်ကနေအများဆုံးရရှိဖို့မျှော်လင့်ထားကြောင်းကိုလည်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေကကျင်းပတဲ့အင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းကိုသမ္မတထရမ့်ဒီကနေ့အင်္ဂါနေ့မှာတွားရောက်ဖို့ရှိနေပါတယ်တခါဒီမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလုံခြုံစွာခိုးလှုံ့ဝှင့်ပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားလိုက်ပါတယ်ရခိုင်ပြည်နယ်ကလုံခြုံရေးဆောင်ရွက်မှုတွေအတွင်းမှာအရသားတွေအသက်ခံနေရတယ်ဆိုတဲ့သတင်းတွေအပေါ်မှာအတွေ့အမှုချုပ်အနေနဲ့အင်မတန်မှစိုးရိမ်နေလို့အတွေ့အမှုချုပ်ပြောခွင့်ရသူစတီဖင်ဒူချဲရစ်ကတင်းနှလာနေတော့ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကြေညာတော့တာဖြစ်ပါတယ်အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောက်လာဖြစ်ပါတယ် VOE ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOO နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါပါခင်ဗျာ။
This program has come to you from the Voice of America, Washington.